မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်တော်စုရဲ့2024ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာအတော်ပြည့်စုံတဲ့အစီရင်ခံစာဖြစ်ပြီးအမေရိကန်ပြည်တော်စုအပါအဝင်ကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုလေ့လာတင်ပြထားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှင်းပြပါတယ်။နှစ်စဉ်အခုလိုအစီရင်ခံစာထုတ်ပြန်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ရှိလာခဲ့ပြီးအစီရင်ခံစာတွေဟာလုံနည်းလုံဟန်တွေပြောင်းလဲလာတာတိုးတက်မှုဆုပ်ယုပ်မှုထိရောက်တဲ့လူကုန်ကူးမှုနည်းလမ်းတွေစတာတွေနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုစုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။လူသားရဲလို့စဖြစ်လာကြတဲ့ကလူကုန်ကူးမှုဟာရှိနေပါတယ်လူကုန်ကူးသူတွေဟာလည်းခက်အလိုက်နီလန်းတွေကိုပြောင်းလဲလာခဲ့ပါတယ်ဒီ2024ခုနှစ်အစီရင်ခံစာမှာတော့လူကုန်ကူးမှုမှာ Digital နည်းပညာရဲ့အခန်းကဏ္ဍကိုနက်နက်ရှိုင်းရှိုင်းလေ့လာတင်ပြထားပါတယ်လို့နိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ
် Around the world trafficking networks target and recruit victims online through social media through dating apps
ကမ္ဘာအနှံ့လူကုန်ကူးသူတွေဟာလူမှုကွန်ရက်တွေချစ်သူရှာတဲ့ application တွေ game ကစားတဲ့ website တွေစတာတွေကနေတဆင့်လူတွေကိုတားကောင်အဖြစ်သိမ်းသွင်းတာပါသူတို့ဟာ online digital ငွေကြေးစနစ်ဖြစ်တဲ့ OPay cryptocurrency ကနေတဆင့်ငွေအပေးယူလုပ်ကြပါတယ်သူတို့လှုပ်ဆောင်နေတာတွေကိုထောက်လှမ်းမှုခက်ခဲအောင်သူတို့ဘယ်နိုင်ငံကနေလုပ်နေတယ်ဆိုတာမသိရအောင် encryption ခေါ်လူဝဲကိုစနစ်အသုံးပြုထားတဲ့ဒီတန်ဆက်တွေစနစ်တွေကိုအသုံးပြုပါတယ်လူကုန်ကူးသူတွေဟာသူတို့သိမ်းသွင်းထားတဲ့လူကုန်ကူးခံရသူတွေကိုအွန်လိုင်းငွေလဲလုပ်ငန်းတွေမှာအတ္တမအလုပ်ပြန်ခိုင်းပါတယ
်ကြားမလူမျိုးလူတန်းစားစသဖြင့်ဘလို့လူတွေကလူကုန်ကူးမှုရဲ့တားကောင်ဖြစ်နိုင်တယ်ဆိုတဲ့သတ်မှတ်ချက်တွေကိုလူမှုကွန်ရက်တွေကဖြစ်စေနိုင်တယ်လို့ဝန်ကြီးဘလင်ကင်ကသတိပေးပါတယ
် Like the false but widely held notion that trafficking only affects women and girls.
လူကုန်ကူးမှုဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပဲထိခိုက်တယ်ဆိုတဲ့အချက်ဟာမမှန်ပေမဲ့နိုင်ငံအတော်များများမှာဒါကိုကြကြပြန့်ပြန့်လက်ခံထားပါတယ်ဒီလိုလွဲမှားတဲ့အယူအဆဟာလူအဖွဲ့အစည်းတွေအတွင်းမှာအကန့်အသတ်တွေဖြစ်စေသလိုအစိုးရတွေအတွက်လည်းဖြစ်စေပါတယ်လူကုန်ကူးခံရသူတွေကိုယ်တိုင်ဖြစ်ဖြစ်ချင်းမတရားအလုပ်ခံရတယ်ဆိုတာကိုသိဖို့အကန့်အသတ်တွေဖြစ်စေပါတယ
်ဒီနေ့အစီရင်ခံစာထဲမှာတော့ဒီလိုနည်းပညာတွေနဲ့ပဲလူကုန်ကူးမှုတွေကိုဘလို့ဖော်ထုတ်တိုက်ဖြတ်မလဲဆိုတာကိုဖော်ပြထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ
် Civil society and the private sector collaborating to create and apply AI enabled tools that detect trafficking operations
အရဖက်အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကပူးပေါင်းပြီးဉာဏ်ရည်တုနည်းပညာနဲ့လူကုန်ကူးသူတွေရဲ့လှုပ်ရှားမှုတွေကိုထောင်လန်းနိုင်ဖို့လှုပ်ဆောင်နေပါတယ်ထေတန်းနည်းပညာကုမ္ပဏီတွေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအရဖက်အဖွဲ့အစည်းတွေပူးပေါင်းပြီးလူကုန်ကူးသူတွေရဲ့လမ်းကြောင်းနဲ့နီးလမ်းတွေကိုစောင့်ကြည့်လေ့လာနိုင်မဲ့ကိရိယာတွေဖန်တီးနေပါတယ်။ဒီနည်းပညာတွေကနေတဆင့်အစိုးရတွေအနေနဲ့ကိုယ့်ရဲ့အားနည်းချက်တွေကိုသိရှိနိုင်မှာဖြစ်သလိုလူကုန်ကူးမှုနဲ့လိမ်လည်မှုတွေကိုထိတိယယောက်စုံစမ်းဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်။လူတူးချင်းစီအလိုက်ဖြစ်စေအစုအဖွဲ့လိုက်ဖြစ်စေမတရားအလုပ်ခံရနိုင်သူတွေအတွက်သတင်းအချက်အလက်တွေပေးနိုင်မဲ့mobile application တခုကိုအရဖက်အဖွဲ့အစည်းတွေကစတင်လိုက်ပါတယ်။သူတို့ရဲ့အခွင့်အရေးတွေ၊လောက်ခလာစာတွေ၊အလုပ်ရှင်ကပြောတဲ့လုပ်ငန်းအခြေအနေတွေစတာတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနိုင်ဖို့ဖြစ်ပါတယ်။အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့နိုင်ဖို့ဖြစ်ပါတယ်။အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့တိုင်ကြားနိုင်ဖို့ဖြစ်ပါတယ်။လူကုန်ကူးမှုဟာအလွန်ကျယ်ပြန့်တဲ့ပြဿနာဖြစ်တာကြောင့်တိုင်းပြည်တစ်ပြည်တည်းနဲ့မလုံဆောင်နိုင်ပါဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီပြဿနာကိုရင်ဆိုင်ဖို့အတွက်အစိုးရတွေတစ်ခုတည်းနဲ့လည်းမဖြစ်နိုင်ပါဘူး။ပုဂ္ဂလိကကဏ္ဍတွေ၊အရဖက်အဖွဲ့အစည်းတွေ၊နိုင်ငံပေါင်းစုံအဖွဲ့အစည်းတွေ၊ပြည်သူတွေရှုပ်ထွေးတဲ့အခြေအနေတွေကိုနားလည်ပြီးကြီးကြပ်လှုပ်ဆောင်နိုင်သူတွေစတဲ့သူတွေအားလုံးပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ။